မေရိကန်သမ္မတဘရက်အိုဘားမားအင်္ဂါနေ့ညကပြောကြားခဲ့တဲ့နိုင်ငံတော်အခြေပြမေးခွန်းထဲမှာနိုင်ငံသားရေးရာနဲ့ပတ်သက်လို့လည်းထည့်သွင်းပြောဆိုသွားပါတယ်။အဲဂိုင်ဒါတွေရဲ့ချင်းချောက်မှုအနေနဲ့အာဖဂန်နစ္စတန်ကစစ်ပွဲ၊အစ္စရေးပါလက်စတိုင်းညှိနှိုင်းရေးနဲ့အီရန်နိုင်ငံပေါ်နောက်ထပ်အရေးယူမှုတွေမလုပ်ရဲကိစ္စတွေကိုအဓိကထားပြောကြားသောက်ခဲ့ပါတယ်။ဒီမိုကရေစီပေါ်ဆောင်ရေးအတွက်အမေရိကန်ကထောက်ခံမှုပေးတဲ့အကြောင်းပြောရမှာလဲမြန်မာနိုင်ငံကိုထည့်သွင်းပြောကြားသွားခဲ့ပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့မတ်စုမြတ်မုံကကောက်နှုတ်တင်ပြပေးထားပါတယ်ရှင်။
အီရန်နိုင်ငံကနေဆီးရီးယားနိုင်ငံအထိနိုင်ငံသားရေးစိန်ခေါ်မှုပြဿနာတွေကိုဖြေရှင်းနိုင်မှုအတွက်ခိုင်မာပြီးတော့ကျင့်ဝတ်သိက္ခာရှိမှုအပေါ်အခြေခံတဲ့တန်ခင်းတမန်ခင်းလိုအပ်တယ်လို့အမေရိကန်သမ္မတဘဲရက်အိုဘားမားကနိုင်ငံတော်အခြေပြမိန့်ခွန်းထဲမှာထည့်သွင်းပြောကြားသွားပါတယ်။ဒီမိုကရေစီစနစ်တည်ဆောက်ဖို့ကြိုးစားနေတဲ့နိုင်ငံတွေအပေါ်အမေရိကန်ကထောက်ခံနေတယ်လို့ပြောရမှာလဲမြန်မာနိုင်ငံကိုထည့်သွင်းပြောကြားသွားပါတယ်
။ From Tunisia to Burma, we're supporting those who are willing to do the hard work of building democracy in Ukraine.We stand for the principle that all people have the right to express themselves freely and
Tunisia ကနေမြန်မာနိုင်ငံအထိဒီမိုကရေစီစနစ်တည်ဆောက်ရေးအတွက်ကိုခက်ခက်ခဲခဲစူးစမ်းခြင်းနဲ့နိုင်ငံတွေအပေါ်ကျွန်တော်တို့ကထောက်ခံကူညီနေပါတယ်။ယူကရိန်းနိုင်ငံမှာလူတိုင်းဟာသူတို့ရဲ့အမြင်ကိုလွတ်လပ်ငြိမ်းချမ်းစွာဖော်ထုတ်နိုင်ခွင့်နဲ့သူတို့နိုင်ငံရဲ့အနာဂတ်အတွက်ပြောပိုင်ခွင့်ရှိတယ်ဆိုတဲ့မူကိုကျွန်တော်တို့ကထောက်ခံပါတယ်။အာဖရိကတိုက်တဝန်းမှာလည်းစီးပွားရေးလုပ်ငန်းတွေအစိုးရတွေနဲ့လက်တွဲပြီးလျှက်စစ်တပ်အားရရှိနိုင်သူတွေနှဆတိုးအောင်နဲ့အလွန်အမင်းဆင်းရဲမွဲတေနေမှုအဆုံးသတ်အောင်ကူညီပေးနေပါတယ်။အမေရိကတိုက်မှာဆိုရင်လည်းစီးပွားရေးအရာဆက်ဆံရေးအသစ်ကိုတိစောက်နေသလိုလူငယ်တွေကြားယဉ်ကျေးမှုနဲ့ပညာဖလှယ်ရေးအစီအစဉ်တွေကိုလည်းတိုးချဲ့လုပ်နေပါတယ်။အာရှပစိဖိတ်ဒေသနဲ့ဆက်ဆံရေးအပေါ်မှာလည်းဆက်ပြီးတော့အာရုံစိုက်သွားမှာပါ။ဒေသတွင်းကကျွန်တော်တို့ရဲ့မဟာမိတ်တွေပုံမလုံးုံပြီးကြွယ်ဝတဲ့အနာဂတ်ဖော်ဆောင်ရေးကိုပံ့ပိုးကူညီသွားမှာဖြစ်သလိုဖိလစ်ပိုင်တုန်းကလိုတဘာဝဘေးအန္တရာယ်ခံရတဲ့နိုင်ငံတွေကိုကူညီသွားမှာပါ
။အမေရိကန်နဲ့ဥရောပရဲ့မဟာမိတ်ဆက်ဆံရေးဟာဘယ်တော့မှမတူအောင်လို့ခိုင်မာနေတယ်လို့လည်းသမ္မတဥဘာမားကပြောကြားသွားပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်အဆုံးသတ်ရေးနဲ့ပတ်သက်လို့လည်းတန်တမန်ရေးနည်းနိုင်ငံတကာရဲ့ပြင်းထန်တဲ့ပိတ်ဆို့အရေးယူတဲ့နည်းတွေကနျူကလ িয়ার အစီအစဉ်ရပ်သွားအောင်လို့လုပ်တဲ့နေရာမှာအောင်မြင်တယ်လို့ဆိုပါတယ်။ဒါပေမဲ့လက်ရှိအီရန်နဲ့ဆွေးနွေးမှုတွေလမ်းလွှဲသွားစေနိုင်တဲ့နောက်ထပ်အရေးယူမှုတစ်တွေလွှတ်တော်ကလုပ်ခဲ့မယ်ဆိုရင်တော့သူ့အနေနဲ့ဗီဒီယိုအာဏာသုံးပယ်ချမယ်လို့သမ္မတကပြောကြားခဲ့ပါတယ်
။ If John F. Kennedy and Ronald Reagan could negotiate with the Soviet Union, then surely a strong and confident America can negotiate with less powerful adversaries today.
John F. Kennedy နဲ့ Ronald Reagan တို့တောင်ဆိုဗီယက်ပြည်ထောင်စုနဲ့ညီနိုင်ဆွေးနွေးနိုင်ခဲ့တဲ့ဆိုရင်ယုံကြည်မှုအပြည့်အဝရှိနေတဲ့အမေရိကန်ကဒီကနေ့မှာကိုယ့်လောက်အင်အားမရှိတဲ့ရန်သူနဲ့ညှိနှိုင်းနိုင်မှာတေးကြပါတယ
်။အမေရိကန်ရဲ့နောက်ထပ်တန်တမာရေးအရာအထောက်မှုတွေထဲမှာနျူကလ িয়ার ပစ္စည်းတွေအကြမ်းဖက်သူတွေရဲ့လက်ထဲမရောက်သွားစေဖို့ဆီးရီးယားကဓာတ်ုလက်နက်တွေရှင်းလင်းဖို့ပါဝင်တယ်လို့လည်းပြောကြားသွားခဲ့ပါတယ်။တခါဒီအမေရိကန်တပ်တွေလွှတ်ထားတဲ့အာဖဂန်နစ္စတန်နိုင်ငံနဲ့ပတ်သက်လို့လည်း
As Commander in Chief, I have used force when needed to protect the American people. And I will never hesitate to do so as long as I hold this office.But I will not send our troops in harm's way unless it is truly necessary.
အမေရိကန်လူမျိုးတွေကိုကာကွယ်ဖို့လိုအပ်လာရင်တပ်တွေကိုကျွန်တော်သုံးပါတယ်။ကျွန်တော်သမ္မတတာဝန်ယူထားသည့်ဒီလိုလုပ်ဖို့လည်းဘယ်တော့မှတွန့်ဆုံမှာမဟုတ်ပါဘူး။ဒါပေမဲ့တကယ်ကိုမလိုအပ်ဖဲနဲ့တော့ကျွန်တော်တို့ရဲ့တပ်တွေကိုအန္တရာယ်ဖြစ်စေတဲ့အခြေအနေတွေကိုပို့မှာမဟုတ်ပါဘူး။အမေရိကန်ရဲ့သားတွေတမီးတွေကိုအဆုံးမရှိတဲ့စစ်ပွဲထဲမှာပါဝင်ခွင့်လည်းပေးမှာမဟုတ်ပါဘူး။လိုအပ်တဲ့တိုက်ပွဲတွေကိုတိုက်ခတ်ရပါမယ်။ကျွန်တော်တို့ရဲ့ကြံ့ခိုင်မှုကိုညှော်နှဲစေပြီးအစွန်းရောက်မှုတွေဖြစ်စေတဲ့တပ်အင်အားအများအများချတာမျိုးအကြမ်းဖက်သမားတွေဘက်ကဖြစ်စေခြင်းတို့မျိုးလုပ်မှာတော့မဟုတ်ပါဘူး
။အမေရိကန်နဲ့အာဖဂန်နစ္စတန်တို့ညှိနှိုင်းထားတဲ့နိုင်ငံရေးသဘောတူညီမှုကိုအာဖဂန်အစိုးရကလက်မှတ်ထိုးခဲ့မယ်ဆိုရင်ဒီနှစ်ကုန်အာဖဂန်နစ္စတန်နိုင်ငံထဲကနေနိုင်ငံတကာတိုက်ခိုက်ရေးတပ်တွေရုတ်သိမ်းသွားပြီးရင်နောက်မှကြံသမျှအယ်ခါအီဒါအကျဉ်းအကျံတွေကိုရှင်းလင်းဖို့နဲ့အာဖဂန်တပ်တွေကိုသင်တန်းပေးဖို့အတွက်အမေရိကန်တပ်တချို့ဆက်လက်ထားရှိမယ့်အစီအစဉ်ကိုလည်းသမ္မတကပြောကြားပါတယ်။အကြမ်းဖက်သမားလို့တန်တရားရှိနေသူတွေကိုဆယ်စုနှစ်နဲ့ချီဖမ်းဆီးထားတဲ့ဂွမ်တာနာမိုဘေးအကျဉ်းထောင်ကိုပိတ်ပစ်ဖို့အတွက်လည်းလွှတ်တော်ကနေဥပဒေအတည်ပြုပေးဖို့အတွက်ကို Capitol Hill လွှတ်တော်ခန်းမမှာပြောကြားခဲ့တဲ့မင်းခွန်းနဲ့မှသမ္မတ Obama ကတောင်းဆိုသွားပါတယ်ရှင်။